မနင်္ဂလာနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခအသည်တွေထွက်ပြေးလာကြတာဒီဘက်က6နှစ်ပြည့်ရဲ့တပ်တပဖြစ်ပြီးရေရှည်အဖြစ်အတွက်နိုင်ငံရေးအရာရောဗန္ဒရေးအရာပါပံ့ပိုးပေးကြဖို့ကုလသမဂ္ဂကနိုင်ငံတကာကိုအင်ကာနေကတိုက်တွန်းလိုက်ပါတယ်လက်ရှိရိုဟင်ဂျာဒုက္ခအသည်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီက29ရာခိုင်နှုန်းပဲရရှိသေးတယ်လို့ကုလသမဂ္ဂဒုက္ခအသည်များဆိုင်ရာမဟာမင်းကြီးယုံပြောရေးဆိုခွင့်ရှိသူရှာဘီယာမန်တူကပြောပါတယ်ဒုက္ခသည်တွေအတွက်တဦးကို12ဒေါ်လာအထောက်ပံ့ပေးနေရကဂျွန်လာနောက်ပိုင်းကစလို့တဦးတစ်လ8ဒေါ်လာနှုန်းပဲပံ့ပိုးနိုင်တော့တယ်လို့ကုလသမဂ္ဂကဂျွန်လာလတုန်းကပြောခဲ့ပါတယ်။အခုလိုရိုဂျာဒုက္ခသည်တွေအတွက်ရမွေးရောနေလာတာအတွက်ဖြစ်ပေါ်လာမဲ့အကျိုးဆက်တွေကိုကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးအပြင်တခြားကုလသမဂ္ဂအဖွဲ့စည်းတွေနဲ့လူသားချင်းစာနာထောက်ထားရေးအဖွဲ့တွေကစိုးရိမ်နေကြပါတယ်။ဒုက္ခသည်တသန်းနီးနီးကိုကူညီဖို့2023ခုနှစ်အတွက်$885,000လောက်လိုမှဖြစ်ပြီးအခုထိ29ရာခိုင်နှုန်းပဲရရှိသေးတာပါ။စားနပ်ရိက္ခာမရှိတဲ့အပြင်တရားဝင်ဝင်ငွေရရှိဖို့နီးလမ်းမရှိဖြစ်နေတဲ့အခြေအနေမှာကလေးလုံသားနဲ့ကလေးရွယ်လက်ထပ်ထိန်းမနာတွေကဆက်လက်ရှိနေမှာဖြစ်သလိုအနေကြီးမားလာတဲ့ပင်လယ်ပြတ်လေခီးတွေကလည်းဆက်ပြီးရှိနေအောင်မှာဖြစ်တယ်လို့လူသားချင်းစာနာထောက်ထားရေးဝန်ထမ်းတွေကပြောကြပါဗျာ။